ကာဇာပြည်ပခနဲ့ယူကရိန်းစစ်ပွဲလိုကိစ္စရပ်တွေမှာကမ္ဘာကအာရုံစိုက်နေတဲ့အချိန်မြန်မာပြည်အလားအလာဘယ်လိုဖြစ်လာနိုင်ကြလဲဆိုတာသုံးသပ်ထားတဲ့သတင်းဆောင်ပါအရင်ဆုံးတင်ပြပေးပါမယ်။နိုင်ငံကမှထိတ်တန့်ရောက်နေတဲ့ကာဇာဒေသပြည်ပခနဲ့ယူကရိန်းစစ်ပွဲကြေကြောက်ဒီအမေရိကန်ရုရှားတရုတ်အားပြန်မှုတွေချာမှာအာဆီယံအဖွဲ့ဝင်တွေအနေနဲ့မြန်မာပြည်အချက်တဲနဲ့ပတ်သက်လို့မတူညီတဲ့ရည်တည်ချက်တွေနဲ့အကျိုးစီးပွားရောရှက်လာတယ်လို့သုံးသပ်ယူဆမှုတွေရှိနေပါတယ်။ဒါပေမဲ့အာဆီယံဒေသအတွက်ကတော့မြမအရေးကသာတက်ရောက်မှုကြီးလာနိုင်တယ်လို့ရှေ့တောင်အာရှအရေးရာကျွမ်းကျင်သူတို့ကယူဆပါတယ်။ဒီအကြောင်းကိုငင်းချန်ကြီးကမင်းမြန်ဆွေးနွေးတင်ပြထားပါတယ်ရှင
်။ဘာလို့မှလက်ရှိရင်ဆိုင်နေရတဲ့အချက်တဲကြီးတွေကမြမဒီမိုကရေစီနဲ့လွတ်မြောက်ရေးကိုလွှမ်းမိုးနေကမြမအရေးကရှစ်လူရှုခံနေရတဲ့ဆိုပြီးမြမလူထုကယူဆထားကြပါတယ်။မြမနိုင်ငံမှာစစ်တပ်က2021ခုနှစ်ကအနာသိမ့်ပြီးနောက်ပိုင်းအာဖဂန်နစ္စတန်ကိုတာလီဘန်တွေပြန်သိမ်းတာအဲဒီနောက်ယူကရိန်းကိုရုရှားကကျူးကျော်လာတခါအခုနောက်ဆုံးအစ္စရေးဟားမတ်ပြည်ပခဖြစ်ခဲ့ပြီးနိုင်ငံတကာမျက်နှာစာနဲ့မီဒီယာတွေမှာဒီအကြောင်းအရာတွေကပဲလွှမ်းမိုးနေတာကလည်းလက်တွေ့မှာအမှန်ဖြစ်နေတာပါဒါပေမဲ့မြန်မာနိုင်ငံရဲ့အချက်အလက်နဲ့နောက်ဆက်တွဲလက်နက်ကိုင်ပြည်ပခကဒေသတွေမှာအကျိုးဆက်တွေခံရလို့ဒေသဆိုင်ရာအစုအဖွဲ့ဖြစ်တဲ့အာဆီယံအနေနဲ့တော့မြန်မာအရေးကိုပဲဦးစားပေးရမယ်လို့ Lowy Institute သုတေသနအဖွဲ့ကစစ်တောင်အရှရေးရအထူးပြုလေ့လာနေသူသူတေသီဒေါက်တာရမင်ဂျက်ကော့ကသုံးသပ်ပါတယ
် I think the Myanmar crisis impacted certain ASEAN countries more than others
for မြန်မာအခြေအနေကတခြားနိုင်ငံတွေထက်အာဆီယံနိုင်ငံတချို့ကိုပိုပြီးတက်ရောက်မှုရှိတယ်လို့ကျွန်တော်ထင်ပါတယ်ဥပမာမလေးရှားမှာဆိုရင်သူတို့မှာမြန်မာနိုင်ငံကလာတဲ့ဒုက္ခသည်တွေအတော်များများရှိပါတယ်လွန်ခဲ့တဲ့ရက်ပိုင်းကပဲမလေးရှားနိုင်ငံခေါင်းဆောင်တချို့နဲ့ကျွန်တော်စကားပြောပြပါတယ်အခုဖြစ်နေတဲ့ပါလက်စတိုင်းအခြေအနေတွေကိုဆွေးနွေးကြရင်လည်းဒုက္ခသည်တွေအရေးကြောင့်သူတို့အနေနဲ့မြမအရေးကိုစဉ်းစားရမယ်ကိစ္စရလို့ပြောပါတယ်။ဒါကြောင့်အာဆီယံအနေနဲ့မြမအကြတဲ့ကိုစိုးရင်စရာအကြောင်းရင်းဖြစ်ဆက်လက်ရှုမြင်တယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အာဆီယံနိုင်ငံတချို့ကိုတိုက်ရိုက်တက်ရောက်မှုရှိနေလို့ပါ။ဒါကြောင့်အာဆီယံအတွက်ဆိုရင်တော့အရှိအလယ်ပိုင်းဒေသပြဿနာအခြေအနေတွေကမြမအကြတဲ့ကိုတွန်းမိုးနေတယ်လို့ကျွန်တော်မမြင်ပါဘူး။
ဒါပေမဲ့နိုင်ငံတကာမျက်နှာစာမှာမြန်မာအရေးကအာရုံစက်ခဲရမှုအားနည်းနေတယ်ဆိုတာကိုတော့သူကသဘောတူပါတယ်။တစ်ဖက်မှာလည်းလက်ရှိအချက်အတဲမှာမြန်မာစစ်တပ်အပေါ်ပိုးထိရောက်တဲ့ဒေတာတွေနဲ့နိုင်ငံတကာရဲ့ပိတ်ဆို့အရေးယူမှုတွေဖြစ်လာနိုင်ပြီးငြိမ်းချမ်းရေးလမ်းစဖြစ်လာနိုင်တယ်လို့ဒေါက်တာရက်ကော့ကရှုမြင်ပါတယ
်။ They may tighten the financial flow
ကျွန်တော်မြင်တာကတော့မြန်မာစစ်တပ်ရှင်သာအောင်ကူညီပေးတဲ့ငွေကြေးစီးဆင်းမှုကိုချုပ်ကင်နိုင်ပါတယ်။စင်ကာပူဖြစ်စဉ်ကိုဥပမာအနေနဲ့ပြောရရင်ဒီနှစ်ထဲမှာစင်ကာပူဘဏ်တစ်ခုကမြန်မာစစ်တပ်နဲ့ချိတ်ဆက်ထားတဲ့အကောင့်တွေကိုပိတ်ပစ်လိုက်ပါတယ်။ဒီစီမာဒီလိုပါဝင်လာတဲ့နိုင်ငံတွေပုံများလာပြီးစစ်အစိုးရကိုပံ့ပိုးပေးတဲ့ဗဏ္ဍာရေးစနစ်တွေကိုပိတ်လိုက်တာနဲ့အမျှစစ်တပ်ဘက်ကအခြေအနေတွေကိုပြန်သုံးသပ်ပြီးစစ်ဆက်ဆွေးနွေးဖို့တွန်းအားဖြစ်လာနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ငြိမ်းချမ်းရေးအတွက်ညှိနှိုင်းမဲ့သကဝိုင်းတွေစီရောက်သွားနိုင်ပါတယ
်။အာနာရှင်အုတ်ထုတ်မှုတိုင်းရဲ့ရှင်တန်ရေးကငွေကြေးအပေါ်မူတည်နေပြီးဒီရန်ရအသက်ဆက်နိုင်မှုထောက်ကူဖြစ်စေတဲ့ငွေကြေးလမ်းကြောင်းတွေကိုဖြတ်တောက်ပြစ်နိုင်ရင်ငင်းငယ်ရေးလမ်းကြောင်းပေါ်ရောက်လာနိုင်မယ်လို့ဆိုပါတယ်လက်နက်တွေဝယ်ဖို့ပတ်စံမရှိရင်စစ်ပွဲတွေဆက်တိုက်လို့မဖြစ်နိုင်တော့ဘူးလို့သူကထောက်ပြပါတယ်တစ်ဖက်မှာလည်းနိုင်ငံတကာပိတ်ဆို့ရေးယူမှုတွေမှာဟာကွက်တချို့ရှိနေပြီးမြန်မာစစ်တပ်အနေနဲ့2021ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းမှာလည်းနိုင်ငံတကာကနေဆက်လက်နဲ့ပစ္စည်းတွေဆက်လက်ဝယ်ယူနိုင်နေတာပါကုလသမဂ္ဂရဲ့အစီရင်ခံစာတွေအရအနည်းဆုံးဒေါ်လာ1ဘီလီယံပိုးလက်နက်နဲ့စစ်ဖက်ဆိုင်ရာပစ္စည်းတွေတင်သွင်းနိုင်ခဲ့တာကိုတွေ့ရပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ရဲ့မေလအစီရင်ခံစာမှာဖော်ပြထားတဲ့အရာဆိုရင်မြန်မာအနာသိစစ်တပ်ကိုဒီလိုစစ်ဖက်ပစ္စည်းရောင်းချမှုမှာပါဝင်ပတ်သက်နေတဲ့ကွန်ရက်တွေ၊ကုမ္ပဏီတွေဟာရုရှားတရုတ်စင်ကာပူထိုင်းနဲ့အိန္ဒိယနိုင်ငံတွေမှာလှုပ်ရှားလက်ပတ်တာတွေ့ရတယ်လို့ဆိုပါတယ်။ဒေါက်တာရက်ကော့ကတော့ဆက်လက်ပစ္စည်းရောင်းချတာကဝင်ငွေကောင်းတဲ့အလုပ်တစ်ခုလို့ဆိုပြီးမြန်မာပေါ်ပိတ်ဆို့အရေးယူမှုတွေလုပ်ထားတဲ့အမေရိကန်နဲ့အနောက်နိုင်ငံတွေရဲ့မိတ်ဆွေနိုင်ငံလည်းဖြစ်တဲ့အစ္စရေးနဲ့မြန်မာစစ်တပ်ကြားကဆက်နွယ်မှုတချို့ကိုထောက်ပြပါတယ
် One thing I'm quite surprised that despite the UN sanctions or
ကုလသမဂ္ဂရဲ့ပိတ်ဆို့အရေးယူမှုတွေကြောင့်ဆီယနာရှင်တွေကိုလက်နက်ရောင်းချမှုပြင်ထားပေမဲ့အစ္စရေးကုမ္ပဏီတချို့က မြန်မာစစ်တပ်အတွက်လက်တွေ့မြေပြင်ကစစ်ရေးအားထုတ်မှုတွေမှာအထောက်ပံ့ဖြစ်မဲ့စစ်ပစ္စည်းနဲ့အစိပ်ပိုင်းတချို့ရောင်းချနေတယ်ဆိုတဲ့သတင်းတွေထွက်ခဲ့တာကိုကျွန်တော်အားအောင်းမိပါတယ်။မြန်မာတပ်မတော်မှလိုအပ်နေတဲ့အရာတွေရှိပြီးအစ္စရေးဘက်မှကဒါကိုပံ့ပိုးပေးနိုင်လို့ဒါကစီးပွားရေးလုပ်ငန်းကောင်းတစ်ခုဖြစ်နေပါတယ်။လက်နက်ပစ္စည်း hardware တွေအပြင်2021ခုမှာအစ္စရေးကုမ္ပဏီတစ်ခုကမြန်မာကိုထောင်လိုက်တော့ spyware ရောင်းချတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ဥပါတယ
်ပြီးခဲ့တဲ့နှစ်တွေတွင်ဖြစ်ပျက်တွေကိုပြန်ကြည့်ရင်မြန်မာစစ်တပ်တွေအာဏာတည်မြဲရေးမှရေးပါတဲ့လေကြောင်းအင်အားကိုဆက်လက်ထိန်းသိမ်းထားနိုင်မှုပံမိုးကူညီရမှာအစ္စရေးကအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်ခဲ့တယ်လို့လည်းသူကထုတ်ပြပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအစ္စရေးကုမ္ပဏီတစ်ခုကမြန်မာစစ်တပ်အတွက်လေရင်ဆက်ဆက်ပစ္စည်းအစိပ်ပိုင်းတချို့ထောက်ပံ့ပေးနေတယ်ဆိုတဲ့သတင်းတွေထွက်ခဲ့တာကိုဒေါက်တာရက်ကုတ်ကဥပမာပေးပါတယ်ကမ္ဘာနိုင်ငံကြီးတွေဖြစ်ကြတဲ့အမေရိကန်တရုတ်ရုရှားကြားအပြိုင်ချက်နဲ့နိုင်ငံတကာကတင်းမာမှုပြိပခါတွေကြားမှာမြမအရေးအခင်းအကျင်းကလည်းအခုလိုနိုင်ငံအသီးသီးရဲ့မတူညီတဲ့ရည်တည်ချက်နဲ့အကျိုးစီးပွားတွေရော့ရှက်နေပါတယ်ဒီအနေအထားမှာဒေတာတွေအဖွဲ့ဖြစ်တဲ့အာဆီယံရဲ့အခန်းကဏ္ဍကအရေးပါတယ်လို့သုံးသပ်ကြပြီးမြမအရေးအာဆီယံဗဟုပြုချင်းကပ်မှုကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကလည်းထောက်ခံနေကြပါတယ်ဒါပေမဲ့ပိတ်ဆို့အရေးယူပြစ်ဒဏ်ချမှတ်တာမျိုးမှာအာဆီယံနေနဲ့သတိကြီးကြီးထားသလိုအာဆီယံအဖွဲ့ဝင်အများပြားကမြမအရေးစိုးရင်ချက်တွေမကြာခဏထုတ်ပေါ်ပြောဆိုနေကြပေမဲ့အာဆီယံအသုံးပြုတဲ့နည်းလမ်းကတော့တိမ်တိမ်မွတ်မွတ်ချင့်ကပ်လေရှိတာပါအချက်တဲကိုဖြည့်ဆင်းရမှအပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေကိုအလေးပေးကတန်တမာရေးရာကြိုးပမ်းချက်ကိုအဓိကအားပြုပြီးတော့အဖွဲ့ဝင်နိုင်ငံတွေကြားမြမအရေးပေါ်တညီတညွတ်ထက်သဘောထားလည်းမရှိကြလို့ပိတ်ဆို့ရေးယူမှုမှာတော့ကန့်သက်တွေရှိနေပါတယ်။ဒေါက်တာရက်ကုတ်ကတော့တချို့သုံးသပ်ကြတဲ့အာဆီယံအနေနဲ့မြမရေးမှာပိုးတက်မှပြသဖို့လိုတယ်ဆိုတာကိုဘလို့ပုံစံရက်တည်ချက်နဲ့ဘလို့အရေးယူမှုလုပ်ရလဲလို့ပြန်လည်မေးခွန်းထုတ်ပါတယ
်။ You can't expect ASEAN to move in militarily.
အာဆီယံကိုစီးရအရေးယူလှုပ်ရှားဖို့ညှော်လင့်လို့မရပါဘူး။နောက်တစ်ခုကဆက်အာဏာရှင်တွေကိုလုံးဝအဆက်အသွယ်ချက်တောက်ထားလို့လည်းမရပါဘူး။ဒီလိုဆက်ဆံမှုတွေကတစုံတရာအတိုင်းအတာတစ်ခုတည်းရှိဖို့လိုပါတယ်။ကျွန်တော်နားလည်သလောက်ပြောရရင်တော့အာဆီယံဟာစစ်ဘက်အဆင့်မှာဆက်အနာရှင်တွေနဲ့ထိတွေ့ဆက်ဆံနေရတဲ့ဖြစ်ပြီးစစ်တပ်ချင်းအဆက်အသွယ်ရှိပါတယ်။ဒါကအရေးကြီးပါတယ်။တမတော်ကငြိမ်းချမ်းရေးလမ်းကြောင်းကိုသွားမယ်ဆိုရင်သူတို့ကိုလင်းလင်းမြန်မြန်နဲ့ထိတွေ့ဆက်ဆံပြီးလက်တွေ့ငြိမ်းချမ်းရေးဖို့